ောင်တရုတ်ပင်လယ်ပြင်ကငါးဖန်ခွက်တွေကိုအကာအကွယ်ပေးဖို့ဗီယက်နမ်နိုင်ငံကကင်းလယ်သင်္ဘောတွေနောက်ထပ်တိုးပြီးစေလွှတ်ဖို့ပြင်ဆင်နေပါတယ်။နယ်မြေပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့ဒေသမှာဗီယက်နမ်သင်္ဘောတွေကိုတရုတ်သင်္ဘောတွေကကြားဖြတ်နှောက်ယှက်မှုတွေရှိတယ်လို့နိုင်ငံပိုင်ဆိုင်ရာလုပ်ငန်းကစွပ်စွဲခဲ့ပြီးတဲ့နောက်ထပ်မံစေလွှတ်ဖို့ဆုံးဖြတ်လိုက်တာပါ။ရောင်းဆိုင်ရာထောက်လှမ်းရေးတပ်ဖွဲ့အနေနဲ့ဗီယက်နမ်နိုင်ငံကစီးပွားရေးဆောင်ဖြစ်ကြေညာထားတဲ့မိုင်းနေရာအတွင်းရေပိုင်ထဲမှာပြည်ပနိုင်ငံကသင်္ဘောတွေကိုတန်တက်ခွင့်သင်္ဘောသားတွေကိုဖမ်းဆီးခွင့်ရှိမှာဖြစ်တယ်လို့လည်းနိုင်ငံပိုင်သတင်းကအင်္ဂါနေ့မှာကြေညာထားပါတယ်။ကင်းလယ်ရေရင်တွေကိုတော့ဇန်နဝါရီလ25ရက်နေ့မှာစတင်စေလွှတ်သွားမှာပါ။ပြီးခဲ့တဲ့သတင်းပတ်ထဲတောင်တရုတ်ပင်လယ်ပြင်တွေလေးလာရေးလုပ်ငန်းတွေလုပ်နေတဲ့ဗီယက်နမ်သင်္ဘောတွေကတစ်စင်းမှာရှိတဲ့ဆက်သွယ်ရေးကြိုးတွေကိုတရုတ်သင်္ဘောတွေကဖျက်တောက်ခဲ့တယ်လို့ပက်ထရိုဗီယက်နမ်ကပြောဆိုခဲ့ပြီးနောက်တစ်ရက်မှာပဲအစိုးရရဲ့ကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။တရုတ်သင်္ဘောတွေရဲ့လုပ်ရဗီယက်နမ်ရဲ့ရေပိုင်နက်ကိုပြောင်းချကြကျူးကျော်တဲ့လုပ်ရဆိုပြီးတော့လေဗီယက်နမ်ဆိုးရပိုင်ကုမ္ပဏီကပြောဆိုလိုက်တာပါ။ဗီယက်နမ်တရုတ်နဲ့တခြား800ရှာနိုင်ငံတွေကတော့တရုတ်နိုင်ငံဟာနယ်မြေပိုင်ဆိုင်မှုတွေကာကွယ်ဖို့အချိန်မြင့်လှုပ်ဆောင်လာနေတယ်ဆိုပြီးတော့ဆွဆွဲနေကြတာလည်းဖြစ်ပါတယ်။